ပထမဆုံးအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုဇူလိုင်လ26ရက်ကနေ31ရက်နေ့ထိဒေးမန်နိုင်ငံအနောက်ဘက်ကျမ်းအော့ဖ်မြို့ကဓမ္မဆရာဓမ္မအရေးသာသနာပြုဘုန်းတော်ကြီးကျောင်းမှာကျင်းပသွားမယ်လို့တွေးဆုံပွဲကိုစီစဉ်သူတွေကပြောပါတယ်။1988ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းလူအခွင့်အရေးချိုးဖောက်မှုနဲ့ဖိနှိပ်မှုအကြောင်းအမျိုးမျိုးကြောင့်မြန်မာပြည်သူတွေမိသားစုလိုက်ရွှေပြောင်းအခြေချနေလာကြတဲ့နိုင်ငံတွေထဲမှာဥရောပနိုင်ငံတွေလည်းပါဝင်လာပါခရစ်ယာန်နဲ့အခြားဘာသာဝင်တွေအများစုရှိတဲ့ဥရောပနိုင်ငံတွေမှာငြိမ်းချမ်းရေးနဲ့ဗုဒ္ဓသာသနာပိုမိုကျယ်ပြန့်လာစေရည်ရွယ်ချက်နဲ့ဒီလိုတွဲဆုံပွဲလုပ်ရတာပါလို့ဂျာမနီနိုင်ငံဖရန့်ဖတ်မြို့ဓမ္မဒူတကျောင်းပဒါနနိုင်ကဆရာတော်ဦးကုသလတာမီက VOA ကိုမိတ်ကြပါတယ
်ခေတ်ဆက်ဆက်မှာမြန်မာတွေဟာအကြောင်းမျိုးမျိုးနဲ့ဒီဥရောပတိုက်ကိုရောက်လာကြတယ်ပေါ့ဒီအစိုးရတွေကလည်းပဲတနေရာစီတနေရာစီမြန်မာတွေနေရာချထားကြတာတွေ့ရတယ်။ဘုရားဘာသာနဲ့ပတ်သက်ပြီးတော့အထူးသဖြင့်တော့ဒီဘက်မှာဆိုလို့ရှိရင်ဒီ meditation နဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုတွေကအများကြီးရှိတယ်။ဘုရားဘာသာနဲ့ပတ်သက်ပြီးတော့လှုပ်ပေးစရာတွေအများကြီးရှိနေတယ်ပေါ့။အဲ့တော့လူငယ်တွေရဲ့အင်အားကတိတ်လိုအပ်တယ်လို့ဦးဇင်းကမြင်မိတဲ့အခါကျတော့ဒီဒိမကပြီးခဲ့တဲ့နှစ်ကဦးဇင်းတို့ဖွင့်ပြတဲ့ကျောင်းလေးမှာဥရောပတိုက်အနှံ့ပြားကကိုမြန်မာပြည်ကွာတွေဘုရားဘာသာလူငယ်တွေသူတို့အချင်းချင်းတနေရာထဲမှာတွေ့ဆုံပြီးတော့အမြင်တွေဖလှယ်ကြမယ်ကိုယဉ်ကျေးမှုကိုဘာသာစကားကိုဘာသာတရားကိုနိုင်ငံအကြောင်းပေါ့ဒါတွေကိုအချင်းချင်းအပြန်ပြန်အလန့်လန့်ပေါင်းကူးပြီးတော့ဆောင်ရွက်သွားနိုင်တဲ့ကိုရည်လေးတစ်ခုရှိတယ်ဆိုလို့ရှိရင်တော့ဒါဦးဇင်းတို့ဒီဥရောပတိုက်အတွက်တော့ဒါပထမဆုံးခြေလှမ်းအနေနဲ့အင်မတန်မှအကျိုးထိရောက်မယ်လို့ထင်တယ်ပေါ့လေ
ဥရောပရောက်မြန်မာဗုဒ္ဓဘာသာလူငယ်တွေကြားချစ်ကြည်ရင်းနှီးစေမဲ့ကိုရည်တစ်ခုထူထောင်သွားနိုင်ဖို့ဒီဖိုရမ်မှာဆွေးနွေးသွားဖို့ရှိကြောင်းဆရာတော်ဦးကုသလတာမီကမိန့်ပါတယ်
ဥရောပမှာ well organized ကြဲကြဲပြန့်ပြန့်ဦးဇင်းတို့ဒီ organize လုပ်ထားတာမရှိသေးဘူးဒီလူငယ်တွေကတော့ဒီကကျောင်းတွေဒီက college တက္ကသိုလ်တွေတက်နေတဲ့အခါကျတော့ဒီရဲ့ယဉ်ကျေးမှုတွေလည်းအကုန်သိနေပြီဥပဒေတွေလည်းပဲအင်မတန်နားလည်နေတဲ့လူငယ်တွေဖြစ်တော့သူတို့ရဲ့မျိုးဆက်ကြရင်တော့ဒီဥရောပတိုက်မှာဟိုဘုရားဘာသာနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေကအများကြီးဆောင်ရွက်ပေးနိုင်နိုင်မယ်လို့ဒါဦးဇင်းတို့ကယုံကြည်တာပေါ့
မြန်မာနိုင်ငံမှာရခိုင်အရေးကိစ္စနဲ့ပတ်သက်လို့ဖြစ်ဖြစ်အစွန်းရောက်တဲ့တန်ဃာတော်တွေရဲ့လူရက်တွေကြောင့်ပဲဖြစ်ဖြစ်နိုင်ငံကမှာမြန်မာယဟန်တန်ဃာတွေရဲ့ပုံရိပ်ကြာဆင်းနေတာပါဒါကြောင့်ဗုဒ္ဓဘာသာဝင်တွေရဲ့ပုံရိပ်ပြန်လည်မြင့်တင်နိုင်ဖို့ဥရောပရောက်မြန်မာလူငယ်တွေကတဆင့်လှုပ်ဆောင်သွားဖို့ရှိတယ်လို့ဆရာတော်ဦးကုသလတာမီကမိန့်ပါတယ
်မကောင်းတဲ့ပုံရိပ်တွေများများဖြစ်နေပြီဆိုလို့ရှိရင်ဦးဇင်းတို့အနေနဲ့ကောင်းတဲ့ပုံရိပ်တွေများများဖော်ထုတ်ပေးဖို့လိုအပ်တာပေါ့မဦးဇင်းတို့ကိုယ်တိုင်ဆိုလို့ရှိရင်လည်းပဲအခုဒီဂျာမန်ဟိုတက္ကသိုလ်တွေမှာသင်တန်းကျောင်းတွေမှာတွားရတယ်တွားရတဲ့အခါမှာကိုယ့်ရဲ့ပြောဆိုပြုမှုတွေဟာဟိုကောင်းတဲ့ပုံရိပ်ဖြစ်ထွက်လာဖို့ပေါ့ကိုယ့်ဘာသာတရားကလည်းပဲငင်းချမ်းမှုပဲအဓိကပေးတယ်ဆိုတဲ့ဟာကိုဦးဇင်းတို့များများပြောပေးဖို့လိုတာပေါ့ဒါတွေများများဖော်ပေးလို့ရှိရင်တော့ဒါနိုင်ငံတကာပုံရိပ်ကောမြန်မာနိုင်ငံပုံရိပ်ကောကိုယ့်ဘုရားဘာသာနဲ့ပတ်သက်ပြီးတော့အများကြီးပြန်တက်လာမယ်လို့ဒါဦးဇင်းကတော့ယုံကြည်တယ်ပေါ့
ဇူလိုင်လတဲ့ကျင်းပမဲ့ပထမအကြိမ်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုတက်ရောက်ဖို့ဂျာမနီ၊ဒိန်းမတ်၊ဆွီဒင်၊နော်ဝေးနယ်သာလန်ကလူငယ်တွေကိုဖိတ်ကြားထားပြီးမြန်မာနိုင်ငံကယဟန်တချို့နဲ့တီလာရှင်တချို့လည်းတက်ရောက်ဖို့ရှိပါတယ်ဒီတွဲဆောင်ရဲ့ဖိုရမ်မှာအလို့ယုံဆွေးနွေးပွဲဝါဆိုသင်ကန်းကတ်လူပွဲနဲ့ကိုပင်ဟေကင်မြို့လှစ်လာရေးအစီအစဉ်တွေပါဝင်ပြီးဒီဖိုရမ်ကနေဥရောပသာသနာပြုလုပ်ငန်းတွေမှာလူငယ်တွေရဲ့အခန်းကဏ္ဍမြှင့်တင်ဖို့ဥရောပရောက်ဗုဒ္ဓဘာသာလူငယ်တွေကြားကိုယ့်ရဲ့တခုထူထောင်သွားဖို့နဲ့ငြင်းငြမ်းသာရတဲ့ဗုဒ္ဓဘာသာအတိုင်းအဝိုင်းပုံမကျေပြန့်လာစေဖို့ရည်ရွယ်ထားတယ်လို့ဓမ္မအရေးသာသနာပြုကြောင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ